မင်္ဂလာပါတောတာရှင်များရှင် RFA ကိုနည်းနည်းရရက်ကတောတာရှင်တွေပေးပို့လာတဲ့စာတွေကိုတင်ပြပေးဖို့အချိန်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ရွှေဘိုခရိုင်ခင်ဦးမြို့နယ်မူတာကြီးရွာကလယ်သမားဒေသခံတယောက်ရဲ့ရင်ဖွင့်သံနဲ့စတင်ပါရစေ
အခုကျွန်တော်တို့ဒီမှာဆိုလို့ရှင်ဟောဓာမီဩဇာဒီသီနာအပြည့်ရဖျားမီဩဇာပို့တာစေအဲ့ဒါတွေကကျွန်တော်တို့ကဘာမှသုံးလို့မရတဲ့ပစ္စည်းတွေကြီးပဲသုံးနေရတယ်ဒီမှာအသီးအပွင့်ကြီးထွားစေဟော်မုန်းစေဆိုပြီးကျွန်တော်ဈေးကွက်ထဲမှာရှိတဲ့ရမစာပါတဲ့စာကိုကျွန်တော်ယူပြီးတော့ဖြန်းလိုက်တယ်။အဲ့ဒီအခါမှာထူးခြားမှုဟာကျွန်တော်တို့ကဘာမှမတွေ့ရဘူး။အခုကျွန်တော်တို့ယူလာမှာအဲ့ဒီတရုတ်လူမျိုးတွေဖျဲလာစိုက်တယ်။သူတို့ရဲ့သုံးတဲ့ဆေးတွေကမြန်မာစာလည်းမပါဘူး၊အင်္ဂလိပ်စာလည်းမပါဘူး။အဲ့ဒီဆေးတွေဖြန်းလိုက်တဲ့အခါမှာကျတော့သူတို့ပစ္စည်းတွေကတိတိသားသားကျွန်တော်တို့ပစ္စည်းတွေအကြီးအသေးရောအပြီးထွားမှုရောစမ်းပွင့်ဖြိုင်မှုရောအစသရာဗျာအလုံးသားနေတယ်။အဲ့ကြတော့ကျွန်တော်တို့ကဘယ်လိုနေရာမျိုးကိုဒီလိုဆေးမဟုတ်တရုပ်ဆေးတွေကိုအဲ့ဒါရောင်းချလို့ကြွားတိုင်ရမလဲကျွန်တော်တို့မသိဘူးဗျာ။ရမီဩဇာဆိုလည်းအကြီးအသေးအားသာသူတို့ပြောလို့စာထဲမှာတည်းရှိတဲ့ဆရာကျွန်တော်တို့ဒီဗမာပြည်မှာလည်းဓာတ်ခွက်စားတတ်တာမရှိတော့အဲ MBK အဲ့ဒါ55ပါတယ်ဆိုလို့ဒါကျွန်တော်တို့ကလက်ခံလိုက်ရတာတော့ကျွန်တော်ကအဲ့ဒီဟာ55ပါတယ်လို့ဘယ်နည်းနဲ့သိနိုင်မလဲဗျာ။ဘယ်ကိုသွားပြီးတော့ကျွန်တော်စမ်းသပ်ရမလဲဗျာ။ကျွန်တော်တို့ပုဒ်တ်ဆေးသုံးဆွဲတဲ့အခါမှာလည်းသူတို့ကရုပ်ပုံတွေမှာပါတဲ့ပိုးတွေအားလုံးသေးပါတယ်အညွန့်နေရောအချိုးအစရောဖြားရမယ့်အခြေအနေရောကျွန်တော်တို့လည်းမြန်မာစာကိုတော့ကောင်းကောင်းတတ်ပါတယ်။အဲမြန်မာလိုဖတ်ပြီးတော့သူတို့ပြောတဲ့အညွန့်တိုင်းသူတို့ပြောတဲ့အချိန်အတိုင်းကျွန်တော်တို့လုပ်ပါတယ်။ဒါပေမဲ့ပိုးတွေကမသေးဘဲနဲ့ကျွန်တော်တို့သိနံတွေကိုကိုက်ဖြတ်ဝါးစားသွားတဲ့အတွက်ပရမတ်တစ်ခုကသူတို့ပတ်စံပေးလိုက်ရတဲ့အတွက်ကျွန်တော်တို့ရဲ့ပတ်စံကုန်ပါတယ်။နောက်သူတို့ဆေးရမစွမ်းတဲ့အတွက်ထွက်လာမဲ့သီးနံတွေကအဲ့ဒါမထွက်လာတော့ဘဲနဲ့ပျက်စီးဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့တောင်သူလေသမားတွေကနှစ်ခါနင့်လာပါတယ်။အဲကြောင့်ကျွန်တော်တို့နင့်လာချက်ကိုကျွန်တော်တို့ကဘယ်ကိုသွားပြောရမလဲ။ဘယ်သူ့ကိုတိုင်ရမလဲ။ဥဒစီကုမ္ပဏီဆိုတာကုမ္ပဏီတွေကပဲထောင်ထားသလားဘာထောင်ထားလားကျွန်တော်မသိဘူးပေါ့ဗျာအဲ့တော့ကျွန်တော်တို့တောင်သူလေသမားတွေမှာဒီလိုအခက်အခဲလေးကြုံတဲ့အခါမှာစာလဲမတက်တော့အဆက်အသွယ်လဲမရှိလေသမားစစ်စစ်တယောက်ဟာဘယ်လိုနေရာမျိုးဘယ်လိုအကူအညီတောင်းရမလဲဆိုတာကိုကျွန်တော်တို့လေသမားတို့တရားရဲ့ကိုစားကျွန်တော်သိကျင်လိုက်တာဗျာ
အခုဆက်ပြီးတော့တင်ပြပေးချင်တာကတော့ရန်ကုန်တိုင်းအတွင်းမြို့နယ်စီပင်နဲ့ပေါင်းပြီးမတရားပြုမှုနေတာတွေအခုလိုဒီမိုကရေစီစနစ်စီဦးတည်သွားနေတဲ့အရက်သားအစိုးရလက်ထက်ထိရှိနေသေးတဲ့အကြောင်းပေးစာတစ်စောင်ပါ။အဲ့ဒီစာထဲမှာရေးသားထားတာကတော့ရန်ကုန်တိုင်းဒေသကြီးတာဂီတာမြို့နယ်နှစ်မြောက်ရပ်ကွက်အနော်မတိုးချက်နှစ်လမ်းအိမ်နံပါတ် 1239 ပိုင်အိမ်ဝင်းထဲကိုခြေရင်းအိမ်ကဝင်ကျူးပြီးတော့အိမ်ဆောက်ထားတဲ့အတွက်တပ်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှုနယ်စီပင်ကိုအကြောင်းကြားတိုင်တန်းထားတာ2015ခုနှစ်ထဲကပါ။အိမ်ဆောက်ဖို့အုံမြင့်ချတဲ့ကဒီဘက်အိမ်မြေတဲကိုကျူးဝင်နေတယ်ဆိုတာသိလို့တတိပေးတားမြစ်ခဲ့ပေမဲ့မလိုက်နာပဲအိမ်ကိုပြီးအောင်ဆက်ဆောက်ပါတယ်။အိမ်ဆောက်နေစဉ်အတွင်းမှာလည်းမြို့နယ်စီပင်ကို၃ချိန်ထက်မနည်းအကြောင်းကြားခဲ့ပေမဲ့ဘာမှအရေးယူစစ်ဆေးတာမရှိခဲ့ပါဘူး။2016ခုနှစ်မှာတော့တာကီတာမြို့နယ်မူကိုယ်တိုင်လာရောက်တိုင်းတာတဲ့အခါဆယ်ပေသာဝယ်ထားတဲ့အိမ်မြေပေါ်မှာဆောက်ထားတဲ့အိမ်အသားကြီးက17ပေဖြစ်နေပါတယ်။စီပင်ဥပဒေအရအိမ်ဆောက်တဲ့အခါချင်းရင်ဘက်တပီကောင်းရင်ဘက်တပီခြံပြီးဆောက်ရမှာဖြစ်တာကြောင့်ဆယ်ပေမြေခွက်ပေါ်ကအိမ်ဟာ10ပေအိမ်သာဖြစ်ရမှာပါ။အဲ့ဒီဥပဒေကိုမလိုက်နာတဲ့အပြင်တစ်ဖက်အိမ်ခြံဝင်းတွေကိုကျူးကျော်အိမ်ဆောက်ထားတဲ့အတွက်တိုင်တန်းတာကိုလည်းစီပင်ကဘလို့စစ်စစ်အရေးယူတာမျိုးမှမလုပ်ပါဘူး။အခုလိုဒီမိုကရေစီစနစ်ကိုဥတီသွားနေတဲ့အစိုးရလက်ထက်ရောက်တည်အထိမြို့နယ်စီပင်တပ်ဆိုင်ရာဝန်ထမ်းတွေနဲ့ပူးပေါင်းပြီးတော့ဥပဒေမဲ့မတရားမှုတွေရှိနေသေးတယ်လို့တနေ့တခြားများပြားလာတာကိုစစ်ဆေးပေးဖို့သက်ဆိုင်ရာအာဏာပိုင်တွေကို RFA မှာတဆင့်တင်ပြလိုက်ရပါတယ်။နောက်ထပ်ပေးစာတစ်စောင်ကတော့ပညာရေးဝန်ထမ်းတယောက်ပေးပို့လာတာဖြစ်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။မြို့နယ်ပညာရေးမှုလို့အမည်ခံထားတဲ့ TEO တွေကအခုချိန်မှာလက်အောက်ငယ်သားတွေအပေါ်အာဏာသုံးပြီးတော့အရေးမကြီးတဲ့အစည်းအဝေးတွေမကြာခဏခေါ်ယူနေပါတယ်။ဆက်ကွန်မိုင်ဝေတဲ့နေရာမှာမူလာတန်းကျောင်းအုပ်တာဝန်ထမ်းဆောင်နေတဲ့ဝန်ထမ်းတွေကိုမကြာခဏမြို့နယ်ကိုခေါ်ပြီးအရေးမကြီးတာတွေကိုအရေးအယာလုပ်ပြီးဖိအားသုံးနေတဲ့အကြောင်းတင်ပြလိုက်ရပါတယ်။ဒါအပြင်မတည်ငြိမ်တဲ့အမိန့်စာတွေထပ်ခါတလဲလဲထုတ်ပြန်ပြီးအလွဲလွဲအမှားမှားတွေဖြင့်မယောင်ရစီလူးနေတဲ့ပညာရေးဝန်ကြီးကိုလည်းပြောင်းလဲပြစ်တင်ပါကြောင်းပြည်သူတရားအနေနဲ့အကြံပြုလိုပါတယ်
မြန်မာနိုင်ငံထဲမှာအတန်ချက်ဆက်တွေကိုတနေကုန်တနေကန်းဖွင့်တာအပြင်ညဘက်အချိန်မတော်ဖွင့်တာတာမန်လူတယောက်ရဲ့အကြအာယုံနဲ့ကိုယ်စိတ်ကျန်းမာရေးကိုထိခိုက်လောက်တဲ့ကြေလောင်နှုံးနဲ့ဖွင့်တာဟာဒီနှစ်ပိုင်းတွေထဲမှာလူပြောများတဲ့ပြဿနာတစ်ခုဖြစ်လာပါတယ်အဲ့ဒီပြဿနာကိုပဲမွန်ပြည်နယ်ကဒေသခံတယောက်ကအခုလိုတင်ပြလာပါတယ်
မွန်ပြည်နယ်မူရုံမြို့နယ်ကမာဝုတ်မြို့မှာအလူအသံအခမ်းအနားရှိတဲ့အခါတိုင်းညအချိန်မတော်အသံချဲဆက်ကြီးတွေစောင်းပေါက်ကြီးတွေနဲ့အသံအကျဲကြီးဖွင့်ကြပါတယ်။ရက်ကွက်နေပြည်သူတွေတက်ကြီးရွယ်ဝတွေစိတ်အနှောက်အယှက်ဖြစ်ရသလိုကျန်းမာရေးထိခိုက်ရတဲ့အတွက်သက်ဆိုင်ရာအကြီးအကဲတွေကထိန်းချုပ်ကန့်သက်အရေးယူပေးနိုင်စေဖို့ RFA မှတဆင့်ရင်ဖွင့်တိုင်ကြားအပ်ပါတယ်
။ဒီတစ်ပတ်အတွက်နောက်ဆုံးတင်ပြချင်တာကတော့ရင်ဖွင့်တန်လည်းဖြစ်တယ်လို့ RFA အတွက်အကြံပေးတောင်းဆိုစာလို့လည်းပြောရမယ်ထင်ပါတယ်။ပြီးပို့လာသူကတော့စကိုင်းမြို့ဝချက်ကြီးရွာကဒေသခံတယောက်ဖြစ်ပါတယ်
။မြန်မာနိုင်ငံကစာနာပြတာကိုအရန်ခေစားနေကြပါတယ်။နောက်ပြီးတက်ငယ်မရိမှုရောလူသက်မရိမှုပါအရန်ကိုပေါများနေပါတယ်။မြန်မာနိုင်ငံကိုကဘာမှာစာနာအပြဆုံးနိုင်ငံမရိမှုမျိုးစုံဖြစ်ပေါ်တဲ့နိုင်ငံလို့တောင်ခေါ်ရမလို့တောင်ဖြစ်နေပါပြီ။မကြောက်မနာသာဖခင်ရင်ကသမီးရင်ကိုမရင်ကျင်နေဆိုရင်ပို့ပြီးတိုးလို့တောင်များလာတယ်လို့ထင်ရပါတယ်။လူသက်မရိမှုဆိုတာကတော့တနိုင်ငံလုံးမှာတစ်နှစ်တမှုလောက်နှီးပါးကိုကြားနေရပါတယ်။ကြာလာတော့တရင်ကိုမဖက်ရဲလောက်အောင်ထိပါအရန်ရှက်ဖို့ကောင်းတယ်လို့အရန်လည်းစိတ်မကောင်းဖြစ်ရပါတယ်။ဒါတွေမဖြစ်အောင်ဘလို့တားဆီးကောက်ပြီးအသိပညာပေးတင်ပါကြလေခင်ဗျာအကြံကောင်းလေးများရှိရင်အစီအစဉ်တစ်ခုအနေဖြင့်တင်ပြပေးစီလိုပါတယ် RFA အဖွဲ့သူအဖွဲ့သားများအားလုံးကျမ်းမာချမ်းသာပြီးလူရဆန္ဒထာဝရပြည့်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ
်ဒီတစ်ပတ်ပေးစာကိုဒီရင်ဖွင့်အကြံပေးတဲ့နယ်ပဲအဆုံးသတ်ပါရစေအခုလိုသောတာရှင်တွေကိုယ်တိုင်ဖြစ်စေကိုယ်ပတ်ဝန်းကျင်ကိုယ့်လူအတိုင်းအဝိုင်းမှာမြင်တွေ့နေရတဲ့မတရားမှုအမြင်မတော်မှုတွေကိုတင်ပြလိုရင်ဖြစ်စေBURMESE@RFE.org ဆိုတဲ့အီးမေးလ်ကိုစာရေးသားပေးပို့နိုင်ပါတယ်။ဒါအပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96994နဲ့964959တို့ကိုလည်းဆက်သွယ်ပြောပြနိုင်ပါတယ်။သောတာရှင်အားလုံးဘေးအန္တရာယ်ကင်းပြီးကိုယ်စိတ်နှစ်ပါးရှင်လန်းချမ်းမြေကြပါလိမ့်ရှင်။